တမရဒိုနယ်ထရန့်ပြန်ပြင်းရေးဆွဲထားတဲ့ခရီးသွားလာခွင့်ယာယီတားမြစ်တဲ့တမရအမိတ်ကြညာချက်ဟာစန့်ကျင်ကန့်ကွက်မှုတွေကြီးကြီးမားမားမရှိဘဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။တမရရဲ့ခရီးသွားခွင့်တားမြစ်ချက်မှာပါဝင်တဲ့နိုင်ငံ၆နိုင်ငံကရောက်လာကြမဲ့သူတွေကိုကူညီပေးဖို့အတွက်လူဝင်မှုကြီးကြပ်ရေးရှိနေတဲ့လေဆိပ်မှာတွားရောက်စုဝေးနေကြပါတယ်။အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်ဂျပန်120ယာယီပိတ်ပင်ပြီးကသမှုကလည်းစာသာပရင်းနှိမှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ကုဇော်ဝင်းနှံကစူးစီးတင်ပြထားပါတယ်
။ဖြီးသွလာခွင့်ပိတ်ပင်တမ်းမြစ်ချက်လို့ရေဘူအဖင်ခေါ်ဆိုကြတဲ့တမန်တော်နဲ့ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့မူလအမိန့်ကြေညာချက်ကိုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ပြင်ဆင်ရေးဆွဲထားတဲ့အဲ့ဒီအမိန့်ကြေညာချက်ကိုအမေရိကန်နိုင်ငံတော်တရားရုံးချုပ်ကလက်ခံကြားနာမှာဖြစ်ကြောင်းဇွန်လ26ရက်နေ့ကပြောကြားလိုက်ပါတယ်။တမန်ရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့အမိန့်ကြေညာချက်ထဲကအများစုကိုလည်းစတင်ကျင့်သုံးခွင့်ပြုလိုက်ကြောင်းနိုင်ငံတော်တရားရုံးချုပ်ကြီးညာချက်မှာဖော်ပြထားတာကြောင့်ဒီဥပဒေဟာဇွန်လ29ရက်ကြာသာပတင်းနေ့ညနေကစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒီဥပဒေဒီအရာပြည်ဝင်ခွင့်ယာယီပိတ်ပင်ခံရတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအတွင်းဝင်ခွင့်မရခင်အမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုတွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့တရားဝင်ဆက်ဆံမှုရှိကြောင်းခိုင်လုံတဲ့အထောက်အထားပြကြရမှာဖြစ်ပါတယ်။အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယီမင်စတဲ့နိုင်ငံ၆နိုင်ငံကဝင်လာကြမဲ့သူတွေရဲ့ဗီဇာလျှောက်လာတွေကိုဘလို့ကင်တွယ်ဆောင်ရွက်တင်နေဆိုတာနဲ့ပတ်သက်လို့ဒီဥပဒေစတင်အသက်မဝင်ခင်လေးမှာအမေရိကန်အစိုးရအရာရှိတွေကရှင်းပြခဲ့တာမှာတော့တခြားနိုင်ငံတစ်ခုကတစ်ဆင့်အမေရိကန်ပြည်ထောင်စုကိုဇူလိုင်လ6ရက်နေ့မတိုင်ခင်လာဖို့ခွင့်ပြုချက်ရထားပြီးသူတွေကိုလာရောက်ခွင့်ပြုမှာဖြစ်ပြီးအဲ့ဒီရဲ့နောက်ပိုင်းမှာလာရောက်ဖို့စီစဉ်သူတွေကိုတော့နောက်ပိုင်းမှာကင်တွယ်ဆောင်ရွက်သွားမယ်လို့အစိုးရအစိုးရအရာရှိတွေကပြောပါတယ်။ပြည်ဝင်ခွင့်ဗီဇာလျှောက်လာအတွက်မူလကလေးကတွေးဆဖို့စီစဉ်ထားပြီးသူတွေတွေးဆမဲ့အစီအစဉ်တွေကိုပယ်ဖြစ်မှာမဟုတ်ကြောင်းဒါပေမဲ့အသစ်လျှောက်ထားသူတွေအနေနဲ့တမယိုးကြစစ်ဆေးမင်းများခံရတာအပြင်အမေရိကန်နိုင်ငံအတွင်းမှာနေထိုင်သူမိသားစုဝင်ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိကြောင်းခိုင်လုံတဲ့အထောက်အထားထပ်ပြကြရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းရောက်နေပြီးသားသူတွေနဲ့မိသားစုဝင်ဖြစ်ကြောင်းပြနိုင်တဲ့အထောက်အထားတွေကတော့မိဘ၊ဇနီး၊ခင်ပွန်း၊သားသမီးအရွယ်ရောက်ပြီးတဲ့သားနဲ့သမီးတမက်ချွေးမဒါမှမဟုတ်ညီကိုမောင်နှမဖြစ်တယ်ဆိုတဲ့အထောက်အထားတွေပါဝင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။မိသားစုဝင်ဖြစ်ကြောင်းအထောက်အထားပြလို့မရနိုင်သူတွေစီရင်မှာတော့အဖိုးအဖွာ၊ညီ၊ဦးလေး၊အတော်၊တူတူမ၊ညီကိုမောင်နှမဝန်ခွဲ၊ခင်မ၊ရောက်မ၊ရောက်ခမ၊ချွေးမ၊တမက်သူကကြောင်းလန်းထားသူနဲ့တခြားဆွေမျိုးဝေးတဲ့သူတွေပါဝင်ပါလေအခုလို့ခွဲခြားတတ်မှတ်ရတာဟာလူဝင်မှုကြီးကြပ်ရေးဥပဒေထဲမှာပါတဲ့အချက်တွေအပေါ်အခြေခံပြီးလှုပ်ဆောင်ခြင်းဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်အမေရိကန်အစိုးရကအခုထုတ်ပြန်လိုက်တဲ့ကန့်သတ်ချက်တွေဟာတင်းကျပ်လွန်းကြောင်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေမိုက်ဖွဲရာကပြောပါတယ
် How could you deny that someone's grandparent has a close bona fide relationship with the family? How could you deny that a fiance doesn't have that?
အခုဖော်တော်ဆက်တဲ့သူတွေဟာတရားဝင်မိသားစုဝင်နေမဟုတ်ဘူးလို့ဘယ်လိုလုပ်ပြီးတော့သတ်မှတ်မလဲ။နောက်ပြီးတော့ကိုနဲ့ဆက်ဆက်ထားတဲ့လူတယောက်ကိုရောကိုနဲ့တရားဝင်ဆက်ဆက်မှုမရှိပါဘူးလို့ဘယ်လိုလုပ်ငင်းပယ်မလဲ။ကျွန်တော်တို့တိုင်းပြည်ဟာတမူထူးခြားစွာလူသားတွေရဲ့အခြေခံအခွင့်အရေးတွေကိုရပိုင်ခွင့်ပေးထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီအချက်ကိုပဲဒီကနေ့ကျွန်တော်တို့အောင်ဆက်ပြီးတော့လှုပ်ဆောင်ကြရမှာပါ။အမေရိကန်နိုင်ငံမှာအခြေချနေထိုင်ဖို့ရောက်လာကြမဲ့ဒုက္ခသည်တွေလာရောက်ခွင့်အရပောင်း120ယာယီပိတ်ပင်ပြီးအမေရိကန်နိုင်ငံကိုလာရောက်မဲ့နေဆင်ဒုက္ခသည်အရေးအတွက်ကို9000အဖြစ်ကန့်သတ်မှုဟာလည်းကြာသာပတိနေ့တရားထမှာပဲစတင်အသက်ဝင်သွားပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအတွင်းမှာရှိနေပြီးသားမိသားစုဝင်တွေနဲ့ခံလုံတဲ့အထောက်အထားပြနိုင်တဲ့ဒုက္ခသည်တွေကိုတော့ဝင်ရောက်ခွင့်ပြုမယ်လို့ဆိုပါတယ်။ဒီဥပဒေကြောင့်အမေရိကန်ကိုလာကြမဲ့မြန်မာဒုက္ခသည်တွေကိုပါအတော်လေးထိခိုက်စေနိုင်တယ်လို့ဆိုလာသူကတော့ DACI အမေရိကန်မြန်မာလူမှုရေးအသင်းကအမှုဆောင်အဖွဲ့ဝင်တဦးဖြစ်သူဒေါက်တာရိုဒင်းကပါ
ဒါဗမာပြည်သားဒုက္ခတွေတည်လာဖို့အမေရိကန်လာဖို့ကတော်တော်လေးကိုထိခိုက်မယ်လို့ကျွန်တော်မြင်တယ်။ဘာဆိုတော့အဲ့ဒီမှာတားမြစ်ထားတဲ့ဟာတော်တော်များတယ်။နံပါတ်1တစ်ချက်ကတော့ရပောင်း120 refugee တွေကိုပိတ်လိုက်မှာဖြစ်တယ်။ဆိုတော့သူဒီနေ့ရနေရပောင်း120ဆိုတော့July, August, September, the physical year ကုန်တဲ့ ठी ဖြစ်သွားမယ်။အဲဒီမှာတော်တော်လေးတော့ ठी ခိုက်မယ်လို့ကျွန်တော်မြင်တယ်
။အခုလ29ရက်နေ့အထိအမေရိကန်နိုင်ငံအတွင်းကိုရောက်လာကြတဲ့ဒုက္ခသည်အရေအတွက်ဟာ4,900နီးပါးရှိသွားပြီလို့အစ်မအမေရိကန်အရာရှိတွေကပြောလာကြောင်းပြီးခဲ့တဲ့အောက်တိုဘာလမှာစတင်တဲ့2019ခုနှစ်ဘဏ္ဍာနှစ်အတွက်သတ်မှတ်ထားတဲ့ဒုက္ခသည်အရေအတွက် 9,000 ပြည်ကနီးနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းမိသားစုဝင်တွေနဲ့ဆက်နွယ်ပြီးလာရောက်ဖို့ကြိုးစားကြတဲ့ဒုက္ခသည်တွေကို ထမခွင့်ပြုဖို့ရှိနေသေးတာကြောင့်အဲ့ဒီကန့်သတ်ချက်အရေးအတွက်9000ထက်ကျော်သွားနိုင်တယ်လို့ဆိုပါတယ်ရွှေပြောင်းအခြေစားနေထိုင်မှုရောက်လာကြတဲ့ဒုက္ခတွေတစ်ဝက်လောက်ဟာအမေရိကန်မှာဆွေမျိုးသားချင်းရှိထားကြပြီးသူတွေဖြစ်တယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ